ရှင်တောင်းရှင်ရဲ့ပေးစာတွေအီးမေးတွေပြီးတော့ Facebook ပေါ်ကအမှတ်ချက်တွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေဖော်ပြဖို့အချိန်ရောက်ပါပြီနော်နောက်ပိုင်းမှာတော့တောင်းရှင်တွေကိုနောက်တိုင်းဒေးလေးတစ်ပုဒ်နဲ့ဖြောပြပေးမယ်အပြင်တောင်းရှင်တွေအချင်းချင်းပေးပို့လာတဲ့မြေတားဒေးလက်ဆောင်တွေလည်းမြန်မာတချင်းလေးတစ်ပုဒ်နဲ့မြေတားဒေးလက်ဆောင်ဖြောပြပေးမှာဖြစ်ပါတယ်ရှင်အခုတော့ VOA အစီအစဉ်တွေကိုနားဆင်ပြီးရေးလာတဲ့တောင်းရှင်တွေရဲ့စာတွေကိုအရင်ပြောပြပေးသွားခြင်းပါတယ်ဆိုင်အောင်မင်းထွန်းဆိုတဲ့သရရှင်တယောက်က VOE ကိုစာရေးတာအခါပေါင်းမနေတော့ပါဘူးပြန်ကြပေးတာလည်းတခါမှနားမထောင်ရပါဘူးဘာကြောင့်မှလဲဆိုတော့မေးခွန်းထုတ်လာပါတယ်ဟုတ်ကဲ့ပါကိုဆိုင်နိုင်မင်းထွန်းရင်စာရေးကတော့တတ်နိုင်သမျှစူးစမ်းပြီးပြန်ကြပေးပါတယ်ရှင်ဒါမဲ့ကျွန်မပြောဘူးသလိုပဲကိုရေးကိုတာတိတ်ဆန်တဲ့စာရေးကိုတော့ကျွန်မတို့ဒီကနေမှဖော်ပြပေးပါအောင်နော်သရရှင်ရဲ့စာရေးကိုတော့တော်တော်များများတတ်နိုင်သမျှဖော်ပြပေးပါတယ်စာတော့ထပ်ရေးပါအောင်လို့ပဲပြောချင်ပါတယ်နော်မြန်မာနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်တွင်လူအများစိတ်ဝင်စားခဲ့တဲ့ဒီလူခွင့်ချိုးဖောက်တယ်ဆိုပြီးတော့ဒီအိမ်မော်မျိုးသမီးလေးတွေကိုအိမ်ပိုင်ရှင်တွေကနေပြီးတော့နှိပ်စက်တဲ့ကိစ္စအပေါ်မှာဒီလူခွင့်ကော်မရှင်ကင်တွယ်ပုံနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကသတင်းတင်ပြတာအဲ့သတင်းကိုဖတ်ရှုနားဆင်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့သရရှင်ရဲ့မှတ်ချက်တွေကိုနောက်ပိုင်းမှာဖော်ပြပေးသွားမှာဖြစ်ပါတယ်အခုတော့ကြားဖြတ်ပြီးတော့ဒီ Billboard Hot 100ဖြစ်ဆုံးတင်းနံပါတ်100မှာနံပါတ်30အတွင်းထဲကိုဝင်နေတဲ့သချင်းလေးတစ်ပုဒ်နဲ့ဖျော်ဖြေပေးသွားခြင်းပါတယ်ရှင်ပြင်သစ်ကအီလက်ထရောနစ်ဂီတာထုတ်လုပ်သူ DJ Snake ကနာမည်ကျော်ကနေဒီယန်အစိုးရ Justin Bieber ရဲ့တည်ဆုံမှုနဲ့ဖန်တီးထားတဲ့သချင်းပဲဖြစ်ပါတယ်။ဒီသချင်းကအခု Billboard Hot 100ဖြစ်ဆုံးတေး100အဆင့်မှာနံပါတ်12ကနေပြီးတော့အခုသတင်းပတ်မှာတော့နံပါတ်6အထိရောက်လာခဲ့တာပါ။အဂုလာ9ရက်နေ့မှာစတင်ဖြန့်ချိတဲ့သချင်းဖြစ်ပါတယ်။အဂုလာ29ရက်နေ့မှာတော့ Billboard ရဲ့ Hot 100ဖြစ်ဆုံးတေးတရာအစီအစဉ်ကိုနံပါတ်12နဲ့ဝင်လာတာဖြစ်ပြီးတော့ DJ Snake အတွက်ဒီစီးရင်ဝင်တဲ့ပထမအဦးဆုံးသချင်းလည်းဖြစ်ပါတယ်။UK နိုင်ငံမှာနံပါတ်1နေရာအထိရောက်ပါတယ်။ကမ္ဘာနိုင်ငံတော်တော်များများမှာနံပါတ်30အတွင်းဝင်နေတဲ့ဒီ DJ Snake ဖန်တီးပြီးတော့ Justin Bieber တီးဆိုထားတဲ့ Let Me Love You ဆိုတဲ့သချင်းလေးကိုနားဆင်ကြည့်ပါအောင်ရှင်။Used to believe we were burning on the edge of something beautiful, something beautiful. Selling a dream, smoking mirrors keep us waiting on a miracle, on a miracle. Let me love you ဆိုတဲ့သချင်းကိုနားဆင်ကြားရတာပါရှင်။နောက်ပိုင်းမှာတော့မြမတေးချစ်တော်ရရှင်တွေအတွက်မြမသချင်းလေးတစ်ပုဒ်နဲ့မေတ္တာတေးလက်ဆောင်ဖွင့်ပေးတော့မှာဖြစ်ပါတယ်နော်။အခုတော့ပြီးခဲ့တဲ့သတင်းပတ်တွေမှာမြမနိုင်ငံမှာတော်တော်လေးလူပြောသူပြောများခဲ့တဲ့ဒီ Facebook ပေါ်မှာလည်းဒီသတင်းတွေပဲပြုပြနေတဲ့သတင်းတစ်ပုဒ်နဲ့ပတ်သက်ပြီးတော့တော်ရရှင်တွေမှတ်ချက်ရေးလာကြတာကိုဖော်ပြပေးချင်ပါတယ်။ဒီရန်ကုန်မြို့ကအချုပ်ဆိုင်တစ်ခုမှာနှိမ့်မှနှိမ့်ဆက်ခံရတဲ့မင်းကလေးငယ်2ယောက်အတွက်လိုက်ပါအကျိုးဆောင်တဲ့နေရာမှာနီးမှန်လက်မှန်နဲ့ဆောင်ရွက်တာမျိုးမရှိဘူးလို့ဝေဖန်မှုတွေထွက်ပေါ်နေတာကိုမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကပယ်ချသွားတာပါ မိန်ကလေးငယ်တွေနင်းနာကြီးယူဖို့ကြေအေးဖို့ဂျောင်းဝင်ဆေးသက်ပေးခဲ့တဲ့လောက်ရပေါ်မှာကော်မရှင်ကကာကွယ်ပြီးတော့ပြောဆိုသွားပေးမယ်လေလူခွင့်ရေးလှုပ်ရှားသူတွေကဒါဟာမလုံးတင်မလုံးထိုက်တဲ့လောက်ရဖြစ်နေထောက်ပြခဲ့ကြတာပါဒီသတင်းနဲ့ပတ်သက်ပြီးတော့အပြေအဆင်ကတော့ဒီရန်ကုန်မြို့ကလူခွင့်ရေးကော်မရှင်ရုံးမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာကိုရိုင်းပြီးတော့တွားရောက်သတင်းယူခဲ့တဲ့ကျမတို့ရဲ့သတင်းတောင်မဲမိခါကတင်ပြခဲ့တာဖြစ်ပါတယ်ဒီသတင်းကိုနားဆင်ကြည့်ရှုပြီးတော့အောက်ကနေပြီးတော့မှတ်ချက်ရေးလာကြတဲ့သောရရှင်နေထဲမှာကျော်နိုင်ရှင်ဆိုတဲ့သောရရှင်က
စာလိုပေလိုပြောရရင်တော့ကော်မရှင်ပေါ့ဗျာတကယ်တော့ဂျားပွဲစားအဆင်ပါပဲကော်မရှင်ဆိုတဲ့သဘောလှုပ်ဆောင်ချက်ကဘာလဲဗျဘာပြဿနာပဲဖြစ်ဖြစ်မှန်ကန်တဲ့ဥပဒေအတိုင်းဖြစ်အောင်ကော်မရှင်ဆိုတာဖြစ်လာဖွဲ့စည်းလာကြတယ်လို့မြင်နေဗျကျွန်တော်တို့အဖွဲ့နဲ့ဘာမှမဆိုင်ဘူးသူတို့ပြဿနာသူတို့တွေကျင်းနိုင်ရင်ပြီးတာပဲဆိုလို့ရှိရင်ဘာအဖွဲ့မှလည်းဖွဲ့စရာမလိုတော့ပါဘူးဥပဒေအပြင်ကအလုပ်တွေလည်းကျင်းနိုင်လို့ရှိရင်သူတို့လက်ခံမဲ့သဘောပါ
နှစ်ဦးနှစ်ဖက်အခြေအနေရဲ့တရားမဝင်တဲ့လုပ်ရက်ကိုတော့မှဒီကော်မရှင်ကလက်ပိုက်ကြည့်နေတော့မှလားဆိုပြီးတော့ Facebook ပေါ်ကသောရရှင်ကျော်နိုင်ရှင်ကမေးခွန်းထုတ်လာပါတယ်ရှိုင်းရဲထွတ်ဆိုတဲ့ဒီ Facebook အကောင့်ပိုင်ရှင်ကတော့
Production and Promotion လောက်ဆောင်ပေးရတဲ့လူခွင့်ရေးကော်မရှင်ဟာလူခွင့်ရေးချိုးပေါက်နေမှန်းသိရတဲ့ရာဇဝတ်မှုတင့်တဲ့ပြစ်မှုမှန်းသိရတဲ့မိမိအဖွဲ့အစည်းရဲ့တာဝန်နဲ့ဥပဒေပိုင်းဆိုင်ရာကိုမျက်ကွယ်ပြုခြင်းမတိနားမလည်တဲ့ကျေးလက်မိသားစုဝင်တွေရဲ့အားနည်းချက်ကိုအသုံးပြုကာဥပဒေလမ်းကြောင်းကနေပြီးတော့သွေးဖေးအောင်ကြံဆောင်လောက်ဆောင်တဲ့သဘောတရားနေခြင်းနိနာခဲ့ရတဲ့မိသားစုတွေအနေနဲ့သဆိုင်ရာလူမှုအဖွဲ့အစည်းတွေရဲ့အကူအညီအကြံဉာဏ်ရရှိအောင်ချိတ်ဆက်ဆောင်ရွက်ပေးရန်ပြက်ကွက်ခဲ့ခြင်းလူခွင့်ရေးကော်မရှင်ရဲ့ဖြည့်ရှင်ဆောင်ရွက်ပေးပုံဟာပြစ်မှုကျူးလွန်ခဲ့သူများဘက်ကအားပေးကူညီတဲ့သဘောတရားနေခြင်းဒါတွေကြောင့်ကော်မရှင်တာဝန်ရှိသူတွေကိုပါစစ်ဆေးအရေးယူစေချင်ပါတယ
်ကော်မရှင်တာဝန်ရှိသူတွေကိုပြန်ပြီးတော့တုံ့သက်စစ်ဆေးပေးပါဆိုရဒီတော်ရရှင်ကတောင်းဆိုလာတဲ့အချိန်မှာဆွေဆောင်အေးလွင်ခေမာတာဆိုတဲ့ဒီ Facebook နာမည်နဲ့တော်ရရှင်ကတော့
သတင်းစာရှင်းလင်းပွဲကလမ်းဘေးဈေးတွေဈေးလူရောင်းနေကြကြလို့ပါပဲသတင်းတော်ဆိုသူတွေကစကားကိုလေးလုံးမကွဲတို့တုတ်ရှင်းလင်းထိမိစွာမေးနိုင်သူ၃လောက်ယောက်သာရှိပါတယ်။ဖြေတဲ့လူတွေကလူကြီးပီပီအတွေ့အကြုံရှိစွာဟွေတယ်၊လိန်တယ်၊ခောက်တယ်၊မှု့တယ်ဒီနေရာပဲပြန်ရောက်လာတယ်။ဘိုးလူတွေညက်လုံထွေးပြီးစွဲတယ်၊ပတ်တယ်၊ခြေအောင်ပြတယ်။စိတ်မရှိလို့ဒဲ့ပြီးတော့လူမိုက်စကားပြန်ပြောတယ်။ကင်မရာရဲ့ပုံမပြတ်အောင်ဟန်ဆောင်ကြီးရသည်။ဒီနေ့အကယ်ဒမီတည်ကြပြီ။အနာဘော်ဒုတ်ကြလို့ပောက်ကွဲနေတဲ့အတွင်းဒေါသကိုမရေမိအောင်လူကြီးထာနဲ့ပြန်ဖုံးတယ်။ထီးတဲ့မိကွန်းကြတော့ဘာပြန်ဖြေရမှန်းမသိလို့ငုတ်တုံမိတယ်မြောက်မိုင်မိုင်နေရေနှဲကအပူတွေဟတ်လို့ရေသန့်မှုတွေလည်းအတော်ကုန်သွားတယ်အဲယာကွန်းတွေအိုဗာလုတ်ဖြစ်ကုန်တယ်ပွဲစီစဉ်သူမတ်တရက်အခမ်းအနားမှုကြီးကအခြေအနေကိုဖြတ်ထိုးညံနဲ့အမြန်သုံးသပ်ပြီးခလေးထာနဲ့ပွဲပြန်ဖြတ်တယ်ဟာဟာ
ဒါကတော့ VOA သောရရှင်တယောက်ဒီသတင်းကိုဖတ်ပြီးတော့ဒီ Facebook ပေါ်မှာသူ့ရဲ့အမြင်ကိုပြန်ပြီးတော့မှတ်ချက်ရေးလာတာပါဇော်ဇော်ဆိုတဲ့ Facebook account ပိုင်ရှင်ကလည်း
မြန်မာနိုင်ငံရာဇသက်ကြီးပုံမှန်202ပြစ်မှုကျူးလွန်ပြီးကြောင်းတိလျက်နဲ့ဖြစ်စေယုံကြည်ရန်အကြောင်းရှိလျက်နဲ့ဖြစ်စေမိသူကိုမစိုးထိုပြစ်မှုနဲ့ဆက်လင်း၍ဥပဒေနှင့်အညီပေးရန်တာဝန်ရှိသောသတင်းကိုမပေးဘဲတမင်ပြက်ကွက်ရင်ထိုသူကို6လအထိထောင်ဒဏ်တစ်မျိုးမျိုးဖြစ်စေငွေဒဏ်ဖြစ်စေဒဏ်2ရက်လုံးဖြစ်စေချမှတ်ရမယ်လို့ဆိုထားပါတယ်။ဒါကြောင့်လူ့အခွင့်အရေးကော်မရှင်ဟာရာဇဝတ်မှုမြောက်တဲ့ပြစ်မှုဆိုင်ရာဥပဒေပုံမှန်202ကိုချိုးဖောက်ခဲ့ပါတယ်
။ဟိုဘက်ကနေပြီးတော့ပုံမှန်နဲ့တက်ပြီးပြောလာလို့ဒီဘက်ကနေပြန်ပြောရပါတယ်။ဆိုပြီးတော့ဒီသောရရှင်ဇော်ဇော်ကရေးလာတဲ့အချိန်မှာဥဝင်းဇော်ရေတနာပုံဆိုတဲ့ Facebook account ပိုင်ရှင်ကတော့
စဉ်းစားကြည့်ပြီတော့ဗျာရဲတို့လူခွေရေးကော်မရှင်တို့မြို့သူကြီးရေးရတို့ကနဦးအမှုတိုင်တန်းတဲ့အချိန်တုန်းကဒီအကြောင်းတွေသတင်းစာမျက်နှာပေါ်တင်ပြဖို့ကြက်ွက်ခဲ့တယ်။အများပြည်သူတွေမသိသေးဘဲနဲ့ချိန်ပုံးခုတ်ပြီးတော့နိနာကြီးလိုလိုဂယူနာကြီးလိုလိုရော်ကြီးလိုလိုစစ်မှန်တဲ့ဥပဒေလမ်းကြောင်းကိုသွေးဖြီးပြီးတော့ငွေချင်းနဲ့ဖြည့်ရှင်းပေးလိုက်ကြတယ်။နှိမ့်စက္ကန့်ကလေးတွေရဲ့မိသားစုရဲ့မသိနားမလဲတာဆင်းရဲတာရိုးရတာတွေကိုထောက်ထားကူညီမှုမရှိဘဲနဲ့ငွေချင်းချမ်းသာတဲ့တရားခံကိုတတ်တာစီမဲ့ငွေနဲ့ဖြည့်ရှင်းတဲ့နီးနဲ့အမှုကျူးလွန်သူကိုကာကွယ်ပေးလိုက်ကြတာပါပဲ။ကြောကြသေးတဲ့နှိမ့်စက္ကန့်ကလေးမိသားစုကိုငွေစုစုပေါင်း7,350တဲ့နေတယ်များတယ်သူတို့နဲ့မဆိုင်နဲ့ရဲအဖွဲ့ရောသူတို့အဖွဲ့ပါလက်ထုံးငွေမယူဘဲနဲ့စေတနာနဲ့အလကားဆောင်ရွက်ပေးလိုက်တာပါတဲ့အာယောဗျာပုံမြင်လားအိမ်မက်လီလားမြမပြီပါနော်ဒါပေမဲ့ကြားရတာနားဝမှာတစ်ဆူဆူကြီးဗျာ
လူခွင့်ရေးဖောက်ဖျက်ခံရသူတွေကျူးလွန်ခံရသူတွေဘက်ကမကာကွယ်ပဲနဲ့ဟိုဘက်ကအမှုကျူးလွန်တဲ့သူတွေဘက်ကနေပြီးတော့ကာကွယ်ပေးပါတယ်ဆိုပြီးတော့ဒီသောရရှင်ကရေးလာပါတယ်မျိုးဝင်းဆိုတဲ့ Facebook account ပိုင်ရှင်ကတော့
လူတယောက်ကိုဒဏ်ရာအနာတရားဖြစ်အောင်ကိုအင်းကချိုရင်းအောင်နှင်းပန်းနှိပ်စက်တာဟာလူအခွင့်အရေးကောင်းစင်အောက်တွင်မရှိပါဘူးပြစ်မှုဆိုင်ရာဥပဒေရဲအရေးယူပိုင်ခွင့်ရှိတာကြောင့်အစကတည်းကရဲလက်ထဲကိုအပ်ရပါမယ်မဆိုင်သူများဝင်ရှုပ်ပြီးတော့ တရားခံများပြေးခွင့်ကြုံရပါတယ
်ဟုတ်ကဲ့ပါဒီကိစ္စနဲ့ပတ်သက်ပြီးတော့နောက်ဆုံးဖြစ်ပေါ်တိုးတက်မှုကိုပြန်ပြီးတော့ပြောရမယ်ဆိုတော့ဒီလူကုန်ကူးမှုတိုက်ဖျက်ရေးရဲတပ်ဖွဲ့ကနေပြီးတော့အဲ့အချုပ်ဆိုင်ကအသက်ပြေးပြီးမိသားစုဝင်အားလုံးကိုအခုဆိုရင်တရားစွဲထားပြီးပါတယ်နော်ဆက်ပြီးတော့အမှုပေါ်ပေါက်လာကလေးကအမှုဖွင့်တိုင်တန်းခဲ့တဲ့ကြောက်တရားရဲစခန်းကိုလည်းစစ်ဆေးမှုတွေလုပ်နေပြီလို့ဆိုပါတယ်ဝေဖန်မှုတွေခံရပြီးတော့ကော်မရှင်အဖွဲ့ဝင်တွေနှုတ်ထွက်ပြီးပို့ဝိုင်းပြီးတော့လက်မှတ်ထိုးတောင်းဆိုခံရတဲ့ဒီလူခွင့်ရေးကော်မရှင်ကိုတော့ဘယ်လိုဆက်ပြီးတော့ဂိုင်တွင်မလဲဆိုတာခုထိမသိရသေးပါဘူးထူးခြားရင်ထူးခြားသလိုကျွန်တော်တို့ VOA ကနေပြီးတော့ဒီသတင်းနဲ့ပတ်သက်ပြီးတော့သတင်းတင်ပြပေးသွားမှာဖြစ်ပါတယ်ရှင်။သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်နော်။မြန်မာတေးချစ်သောရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဆက်ပြီးတော့ဖြောပြပေးဦးမှာဖြစ်ပါတယ်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရယ်နော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရယ်ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်တော့ဒီချစ်တော်ရရှင်တွေကိုမြန်မာတခြင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါရှင့်ဒီတော့ဒီတစ်ပတ်တော့တော်ရရှင်တွေကိုကျွန်မဟိုပြီးခဲ့တဲ့တစ်ပတ်ကလိုပဲတခြင်းဟောင်းလေးတစ်ပုဒ်နဲ့ပဲဖြောပြပေးမယ်လို့စိတ်ကူးရပါတယ်အခုတလောတခြင်းဟောင်းလေးတွေကိုဒီရုံးကိုလာကားပေါ်မှာနားဆင်မိရင်လည်းတော်ရရှင်တွေကိုလည်းတတိယမိလို့အဲ့ထဲကတခြင်းတွေကမှကျွန်မနားလေးကိုနည်းနည်းမှတ်မှတ်တင်တင်ရောက်လာတဲ့တခြင်းတစ်ပုဒ်ကိုတော်ရရှင်တွေကိုထုတ်လွှင့်ပေးဖို့ရွေးချယ်ထားပါတယ်နော် Train Rabo ဒီဆိုထားတဲ့ဒီ Diary နံပါတ်1နဲ့ Diary နံပါတ်2အခွေတွေက Diary နံပါတ်1ထဲကတခြင်းလေးတစ်ပုဒ်ပဲဖြစ်ပါတယ်မမင်းနဲ့တော့ဆိုတဲ့တခြင်းလေးကိုသောရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်ရှင်။နားဆင်ကြပါဦးနော်
။မနေ့ဖတူအလေးရောက်ရင်ညဘက်မိုးချုပ်တိုင်းမင်းမအိတ်စခင်။ညောင်ဒီမာလာတို့ရဲ့အတိတ်ကိုရိတ်တူ။ဝေးအဝေးကကြားတဲ့တခြင်းလေးတွေမင်းအတွေ့တွေမင်းအသေးလေးတွေတာဝစဉ်နေထိုင်ခွင့်ပြုခွင့်ဒါဆိုပုံမှန်အချိန်မှန်တည်ရမယ်။တွေ့တာသူစိတ်ချမ်းသာအောင်ကိုယ်ပဲမနေနေပါလေလုံးလုံးမင်းလေးတကြီးရတော့ဒီနာမည်လေးပဲပြန်ခေါ်ဖို့တသိချစ်ဘူးကလေးကမ္မလေးညမမင်းနဲ့တော့ဘလောက်ကြည့်ပဲဝေးဝေးပဲစီရင်ရောင်ရောက်ချင်းတော့ဘူတော့ကသိချစ်ဘူးကလေးကမ္မလေးညမမင်းနဲ့တော့ရင်းနေကြ
တော်တည်ဆိုထားတဲ့မမေးနဲ့တော်ဆိုတဲ့တခြင်းလေးကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချင်ပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတင်းင်းရီနေညာပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်အစာမြင်နာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါလေရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ဒီမလေးတွေ့ကြတာတွေကျန်နေသေးလို့မင်းလေးတကြီးရတော့ဒီနာမည်လေးပဲပြန်ခေါ်ဖို့။သူသိချင်ဘူးကလေးကောင်မလေးအကြောင်းမမေးနဲ့တော့။ဘလောက်ကြည့်ပဲဝေးဝေးပဲစီရရောင်ရောက်ချင်းကန်တော့
မဲသနာကျော်စီစဉ်တင်ဆက်တဲ့မြမပြိမပေးစာများကဏ္ဍကိုနားဆင်ကြရတာ